နာမည်2020ရွေးကောက်ပွဲမှာလက်ရှိသမ္မတဦးဝင်းမြင့်ရောနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ပါဝင်ရောက်ရွေးကောက်မှာဖြစ်ပြီး NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကစနေနေ့ပါတီဗဟုအလုံးမှုဆောင်အဖွဲ့အစည်းအဝေးပြီးမှပြောသွားပါတယ်အခုလိုသမ္မတဦးဝင်းမြင့်နဲ့ဒေါက်အောင်ဆန်းစုကြည်တို့ရွေးကောက်ပွဲမှာဝင်ရောက်ရွေးခံကြမှာနဲ့ပတ်သက်ပြီးပြပရောက်မြမအရေးလေ့လာသူတွေရဲ့အမြင်တချို့ကိုမတ်အင်ဂျင်နိုင်ကပြောပြပေးပါမယ်ရှင်
နိုင်ငံတော်သမ္မတဦးဝင်းမြင့်ရောနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တို့ကလာမယ့်2020ပြည့်ရွေးကောက်ပွဲမှာပါဝင်ရွေးကောက်မှာဖြစ်ကြောင်းနေပြည်တော်စီပင်ရိတ်တာမှာဂျွန်လ10ရက်နေ့ကပြုလုပ်ခဲ့တဲ့ NLD ဗဟိုအလုံးမှုဆောင်အစည်းအဝေးတွင်မှပါတီပြောရေးဆိုခွင့်ရှိသူဒေါက်တာမြွန်းမြွန်းကသတင်းထုတ်တွေကိုပြောပါတယ်
ကျွန်တော်တို့အဲ့ဒါတွေကတော့ဒါသမ္မတကြီးရဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်ဆုံးဖြတ်ရမယ်ခင်ဗျာတို့ကျွန်တော်တို့သူတို့ဝင်ရောက်ရွေးကောက်မယ်မဲဆန္ဒနေကြီးမှာတော့ဒါမဲဆန္ဒခွင့်ရှိနေမှာနော်ဒီလုံးအနေနဲ့မဲဆွယ်ဖို့ဆိုရင်တော့ဒီဟုတ်ချုပ်ရေးရဲ့ထိပ်တိုင်းတာဝန်မျိုးသူတို့စွန့်လို့မှာပဲသူတို့လုပ်တယ
်အခုလိုဦးဝင်းမြင့်နဲ့ဒေါက်အောင်ဆန်းစုကြည်အပြင် energy ထိပ်တိုင်းတာဝန်ရှိသူတွေပါဝင်ရွေးကောက်မယ်ဆိုတာကိုအများကမျှော်လင့်ထားကြောင်းနဲ့အခုလိုဆော့ဆော့စီစီထုတ်ပြောလိုက်တာကြောင့်ကြိုတင်ပြုစင်မှုတွေအတွက်ပိုကောင်းအောင်လုပ်နိုင်မှာဖြစ်ကြောင်း1990ရွေးကောက်ပွဲအနိုင်ရလွှတ်တော်အမတ်တဦးဖြစ်တဲ့ဒေါက်တာတင့်ဆွေကပြောပါတယ
်ဟုတ်ကဲ့နဲ့ energy အနေနဲ့ဒေါက်အောင်ဆန်းစုကြည်ရောအစ်ကိုဒါယူဝင်နေတော့တော့တခါတခြားဟိုဒီနေနဲ့တိုင်းကဝင်ကြည့်ချုပ်တော်များများရောစိတ်ပင်အောင်ပုံပါလို့တော့ဟာပြန်လို့ရေးခံကြလိမ့်မယ်ဒီလိုလို့ခြားတယ်။ဒါကြောင့်တိတ်တော့ဟိုမဆန်းဘူး။တော့လည်းဒီဒီနေအဲ့လိုပြေဝင်သွားလို့ထွက်ထားတော့ဟာမေးပြီးနဲ့တီလူလူပြေလဲတောင်းနေ။ဒါကြီးစင်ဖို့ဟိုလုပ်ငန်းတွေကကိုပြီးလို့သူ၆ခုရေးနေလို့ကျော်အဲ့လိုပဲနေပါ့မယ်။
တနင်္ဂနွေလုံးအတိုင်းအတာနဲ့စီယိုရီဆင်းမှုအတွက်ဒေါက်အောင်ဆန်းစုကြည်အနေနဲ့ယာရုကနေခိတ္တအနားယူပြီးစီယိုရီလုံနိုင်တယ်လို့တွက်ဆသူကတော့ဟောင်ကောင်ခြေဆိုင်အာရှလူခွေကြီးကော်မရှင်ရဲ့ရှေ့နေဦးမင်းတွေပါ။
အရင်အစိုးရလက်ထက်အဆက်ဆက်ပေါ့နော်။အဲ့ဒီတွေလုံးကတော့ဒီလိုမျိုးလုပ်ခဲ့တာတွေမရှိဘူးကြ။သူတို့ကဒီလက်ရှိတာဝန်မှာဆက်လက်တာဝန်ထမ်းဆောင်နေတဲ့ဖွဲ့ဝင်တွေကနေပြီးတော့ပဲစီယိုလုံးတော်ပြီးတော့မဲပေးကြတာဒီအခုဒီလိုမျိုးရွေးချယ်တဲ့ဆိုတက်လာတဲ့အခါကျတော့ပေါ်ကြီးပေါ်ကြီးကဥပဒေမှာဒီလိုတိုင်းတာနဲ့လက်ဆွဲစီယုံမှုလုပ်လာမယ်ဆိုလို့ရှိရင်လက်ရှိတာဝန်တွေကနေနှုတ်ထွက်ပြရမယ်လို့ကြားထန်းထားတဲ့အချက်ကြားထန်းထားတဲ့ဥပဒေနဲ့ညီတော်အောင်ဆန်းစုကြည်ကတနင်္ဂနွေလုံးစီယုံရေးအတွက်ကိုယာရီကနေခိတ္တအနာယူပြီးတော့ပူဆောင်ပြီးတော့စီယုံရေးဆင်းနိုင်ဖို့ထောင်ရမယ်လို့ကျွန်တော်တို့ကထင်တာပေါ့လေ
။ဒေါက်အောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်အနေနဲ့လက်ရှိတည်ဆဲဥပဒေအရပဲလိုက်နာလှုပ်ဆောင်မှာဖြစ်ပြီးဒေါက်အောင်ဆန်းစုကြည်ရဲ့သဘောထားတွေကိုအများကတည်ပြီးဖြစ်တဲ့အတွက်ဒတိုင်းတီလုံးအတိုင်းတာနဲ့အရင်ရွေးကောက်ပွဲလို့စီယုံရေးဆင်းဖို့မလိုဘူးလို့မြင်ကြောင်းဒေါက်တာတင့်စီကပြောပါတယ်
။ဒေါက်အောင်ဆန်းစုကြည်ကဟိုဘယ်လိုဒီမော်ပြောတဲ့ရှောက်နေနေသွားတာကတော့ပြောင်းပေါင်းမှန်တာပေါ့နော်။ဒါပေမဲ့သူကမာဒီလေးရမဟုတ်ဘူးဒီကနေရာတခြားတိုက်ပြီးဒီကူသွားဖို့ဒီကူဝိုင်းတော့မှာသူကပြောရမှာလို့ပြောဆိုတော့လည်းကအများအားဖြင့်စီတော့တော့ကြည့်နေကြတော့ပြီးပြီးသားလေးပါအဲတော့သူကစီအောင်ရတာကကတော့ဒီလောက်ကြီးတော့ခက်တယ်လို့ကျွန်တော်မချက်ဘူးအဲ့ဒီတော့လည်းပဲသူမလာနိုင်လို့လည်းမဲပူရောသွားမလာဆိုတော့ကျွန်တော်အဲ့လောက်ဒီတော့စိတ်မထင်ပါဘူးခင
်ဗျ။ဒါပြင် NLD ဟာအတိုက်ခံပါတီတွေအားလုံးထဲမဲတာစီရဖို့ရှိနေပြီး2015ရွေးကောက်ပွဲရလဒ်နဲ့တိတ်ကွာမှာမဟုတ်ဘူးလို့မြင်ကြောင်းဒေါက်တာတင့်စီကတုံ့တက်ပါတယ်
။ဟော NLD ဝင်နေတဲ့ချက်ပါတီတွေကြည့်လိုက်လို့ရှိရင်ခိုင်ခိုင်ပုံပြရလေကျွန်တော်တို့ပြည်သူလူထုထောက်ခံမှုကအရင်နဲ့ပိုရပါမလားလို့တော့ကျွန်တော်ပန်ပြရှိတယ်။ချက်ပါတီတွေကလည်းလောက်လောက်လောက်လောက်ရှိလို့မရှိဘူးကျွန်တော်အမြင်ပါပေါ့ဆိုရင်သူတို့ဟာလည်းတိုက်ပြီးပိုကောင်းအောင်လုပ်နိုင်တယ်ဆိုရင်ဒီပြတ်ပြတ်နေကြရှိရပါမလားလို့လည်းသူကကြည့်နေတယ်ခင်ဗျ။အဲ့တော့ဒီလိုနေရာလောက်သာလေဟိုအစ်စ်တွေကမဲနေရာရောင်းအောင်ရတယ်။ချုပ်လိုက်နေချင်းအဲ့ဒါဒီဟာမဟုတ်ဆန်ရတဲ့ပုံပြီးတော့အဲမကြက်လောက်ဘူးလားလို့တော့ကျွန်တော်ချက်မယ်
။ပြည်သူလူထုနဲ့ဆက်ဆံရမှာမောက်မာသူတွေစီကံထင်းထင်းကြီးအရာအေးအေးယူခံထားရသူတွေကိုပါတီကိုယ်စားလှယ်ဖြစ်နေရွေးချယ်မှာမဟုတ်ကြောင်း NLD ပြောခွင့်ရဒေါက်တာမြွန်းမြွန်းကသတင်းတောက်တွေကိုပြောပါရယ်လက်ရှိမှာကိုယ်စားလှယ်45ဦးလောက်ကိုပါတီကနေအေးအေးယူထားပါရယ်လက်ရှိပြည်ထောင်စုလွှတ်တော်မှာကိုယ်စားလှယ်စုစုပေါင်း659ဦးရှိပြီး NLD ကလွှတ်တော်ကိုယ်စားလှယ်59ရာခိုင်နှုန်းအခြားတိုင်းသောပါတီတီကကိုယ်စားလှယ်ပေါင်း17ရာခိုင်နှုန်းကျန်းမာရေးပါတီက9ရာခိုင်နှုန်းနဲ့တက်မတော်က25ရာခိုင်နှုန်းအထိရှိနေပါရယ်ရှင်